ထိုင်းနိုင်ငံဘန်ကောက်မြို့ကကုန်တိုက်ချီးတဲ့ပြစ်ခတ်ခဲ့တဲ့ဆဲကျော်သက်တနပ်သမားကိုလက်နက်ရောင်းချခဲ့တယ်လို့မတင်ကားမှုနဲ့၄ယောက်ကိုထိုင်းရဲတွေဒီကနေ့ကြတာရင်းနေမှာဖမ်းဆီးလိုက်ပါတယ်။ဘန်ကောက်မြို့တော်မှာ၂ယောက်နိုင်ငံတောင်ပိုင်းရှားလာပြည်နယ်မှာ၂ယောက်ဖမ်းဆီးခဲ့တာဖြစ်ပါတယ
်။ปรากฏว่าจากการรวบรวมพยานทั้งหมดนะครับศาลได้ออกหมายจับผู้ต้องหาทั้งหมด3รายนะคร
ับ ตะเตทรัพย์สูญแจ้งด้วยอถอกทาริอะเตียยุ่งแย่พาวเวอร์เนี่ยปฐมา2ယောက်ကိုตะแหน่ยောင်းเนี่ยโลไม่ติงกาหมู่จันเนตรีကိုจีซันยောင်းเนี่ยโลไม่ติงกาหมู่เนี่ยพั้นซี้เกเรอะจองบังกอกမြို့รอเยฐานะอจีอเกเนโปเซนปอนซาวอดกาပြောจาตวาดาบาထိပ်ဖူးမပါတဲ့ခြေသုံးပြည့်ရတဲ့ပစ္စတိုတနက်ကိုခြေအစ်စ်ထည့်ပြစ်နိုင်အောင်ပြုပြင်ထားတဲ့တနက်ရောင်းချမှုနဲ့ရာလာပြည်နယ်မှာနှစ်ယောက်ကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။သူတို့နေအိမ်တွေကိုရဲကဝင်ရောက်ရှာဖွေရမှာဘန်ကောက်ကပြစ်ခတ်မှုနဲ့ဆက်ဆက်နေတဲ့အထောက်အထားတွေတွေ့ရှိခဲ့ကြောင်းထိုင်းရဲတွေကပြောပါတယ်။ထိပ်ဖူးမပါတဲ့ခြေ200ကျော်တနက်တက်ဆင်ဖို့အတွက်သုံးဘဲတန်းချောင်း33ချောင်းနဲ့ခြေကပ်6ခုကိုတွေ့ရှိခဲ့တယ်လို့ဘန်ကောက်မြို့တော်ရဲကြောက်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။သူတို့ကိုစစ်ဆေးမေးမြန်းဖို့အတွက်ဘန်ကောက်ကိုဖမ်းခေါ်လာတယ်လို့လည်းပြောပါတယ်။ဘန်ကောင်းမျိုးလေတော့က CN Paragon ကုန်တိုက်ကြီးထဲမှာမြန်မာအလုပ်သမားတယောက်နဲ့တရုတ်လူမျိုးတယောက်ဒေသုံအောင်ပြစ်ခတ်ခဲ့တဲ့ဆယ်ကျော်တပ်ကိုလူတပ်မှုလူများရှိတဲ့နေရာမှာတနက်ကိုင်းဆောင်မှုပြစ်ခတ်မှုလိုင်စင်မဲ့လက်နက်ကိုင်းဆောင်မှုတို့နဲ့အမှုဖွင့်ထားပါတယ်ရှင်။